အမေရိကန်နိုင်ငံရဲ့ဝန်ကြီးအန်တိုနီဘလင်ကင်ဟာပြင်သစ်သမ္မတအီမန်နျူအယ်မက်ခရွန်နဲ့လာမယ့်သတင်းပတ်တဲ့ပြင်သစ်နိုင်ငံပါရီမြို့တော်မှာတွေ့ဆုံချိန်မှာယူကရိန်းနဲ့ဂါဇာအရေးကိုအဓိကဆွေးနွေးသွားမယ်လို့အမေရိကန်နိုင်ငံရဲ့ဝန်ကြီးဌာနကမလ၂၉ရက်ဗိုလ်ဒုနေ့မှာသတင်းထုတ်ပြန်ပါတယ်။ယူကရိန်းအတွက်ထောက်ပံ့တဲ့ဂါဇာမှာပရိပခါတွေတုံ့ပြန်လာနေတာကိုတားဆီးနေမယ ကမဟာမိတ်အမေရိကန်ကလည်းမွတ်စလင်ဥပုပ္ပလအတွက်ပြစ်ခတ်ရေးစိတ်တောင်းဆိုတဲ့ကုလသမဂ္ဂလူမျိုးရေးကောင်စီရဲ့ဆုံးဖြတ်ချက်ကိုမကြားသေးခင်ကပဲဗီဒိုအနာသုံးမကန့်ကွက်ခဲ့လို့အတည်ပြုနိုင်ခဲ့ပါတယ်။ပြောရေးဆိုခွင့်ရှိသူမက်ထရူးမီလာရဲ့ဗိုလ်ဒုနိကသတင်းတောက်တွေကိုဖြေကြားချက်ထဲမှာအစ္စရေးနဲ့ဟားမတ်စ်ကြားကတရားခံပြလို့ရေးသဘောတင်ချက်ရဖို့ဖြစ်နိုင်ခြေရှိနေသေးကြောင်းလဲပါဝင်ပါတယ်။ဂါဇာတောင်ပိုင်းအီဂျစ်နေဇာရာဖာကိုအစ္စရေးဘက်ကအကန့်အသတ်ဆစ်ဆေးလုပ်ရင်ဟားမတ်စ်လက်ကျန်တပ်မှုတွေကိုဖယ်ရှားနိုင်မလားဆိုတဲ့မေးခွန်းကိုလည်းအဲ့ဒီလိုယုံကြည်ထားတယ်လို့ပုံမှန်သတင်းစာရှင်းလင်းမှုမှာသတင်းတောက်တွေကိုပြန်လည်ဖြေကြားခဲ့ပါတယ်ခင်ဗျာ။